မြန်မာနိုင်ငံငញ្ញဲ့ဖြစ်စဉ်မှာအရေးကြီးတဲ့ဖြစ်စဉ်လို့သတ်မှတ်ထားတဲ့21ရာစုပင်လုံညီလာခံဒုတိယကြိမ်ကျင်းပဖို့နီးကပ်လာချိန်မှာပဲအစိုးရဘက်ကစီရေးအပြုအမူတွေကိုရပ်ဆိုင်းဖို့လိုအပ်တယ်လို့တိုင်းရင်းသားအဖွဲ့တချို့ကပြောလာကြပါတယ်။တစ်ချိန်တည်းမှာပဲ NCA အပြစ်ခတ်ရပ်ဆဲရေးစာချုပ်မှာလက်မှတ်ရေးထိုးထားပြီးသားဖြစ်တဲ့ ABSDF ចောင်းသားတက်မတော်ကလည်းသူတို့ရဲ့ခေါင်းဆောင်တအုပ်ကိုဖမ်းဆီးထားတဲ့ကိစ္စဟာငញ្ញញ៉ៃရဲ့ဖြစ်စဉ်ကိုထိခိုက်နိုင်တယ်လို့ပြောကြားခဲ့တာပါအသေးစိတ်ကိုမှတ်ရင်ချင်းနိုင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်မြမတက်မတော်နဲ့စီရေးပဋိပက္ခတွေဖြစ်ပွားနေစဉ်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင် TNLA တအောင်းပလောင်အဖွဲ့ကမနေ့ဇန်နဝါရီလ9ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာအခုလိုဖော်ပြထားပါတယ် NLD အစိုးရအနေဖြင့်လက်ရှိငញ្ញញ៉ៃလုပ်ငန်းစဉ်များနှင့်ငញ្ញញ៉ៃမူဝါဒ9ချက်ကိုပြန်လည်သုံးသပ်ပြီးတိုင်းသားလက်နက်ကင်တော်လှန်ရေးအဖွဲ့အစည်းများအားလုံးပါဝင်နိုင်သည့်လက်တွေ့ကြသောငြင်းချမ်းရေးဖြစ်စဉ်ဆောင်ရွက်ရန်တိုက်တွန်းလိုက်ပါသည်မိမိတို့အနေဖြင့်လည်းလက်ရှိထိုးစစ်များကိုရပ်တန့်ပြီးနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းဖြင့်တွဲဆုံဖြေရှင်းနိုင်ရန်အတွက်စံတအပြည့်ဝရှိပါသည်လို့យေတာထားပါတယ်ဒီကြေညာချက်ထွက်လာတဲ့အချိန်မှာပဲမြောက်ပိုင်းမဟာမိတ်တို့ရဲ့နယ်မြေတစ်ခုဖြစ်တဲ့လောက်ကင်မြို့မှာတောက်ကြနီကကားပုံးထောင်ပေါက်ကွဲမှုတစ်ခုဖြစ်ပြီးအ ਨੇ ဆုံးလူတအူးမီးလောင်တံရရသွားပါတယ်ဘယ်သူပဝါလက်ချက်လို့အတိအကျမဖော်ထုတ်နိုင်သေးတဲ့ဒီပောက်ကွဲမှုနဲ့ပတ်သက်ပြီးသူတို့အဖွဲ့နဲ့မသက်ဆိုင်ဘူးလို့ TNLA တက်ရဲ့ပြောခွင့်ရသူဗိုလ်မှူးကြီးတာဖုံးကျော်ကပြောပါတယ
်ကျွန်တော်တို့မြောက်ပိုင်းမှာမိကတေချာဆွဲချထားတဲ့ plan ထဲမှာတော့မပါပါဘူးအခုလောက်ဆောင်မှုကကျွန်တော်တို့လည်းတေချာတော့မသိရသေးဘူ
းအကဲကဲတချို့ကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်တဲ့ကိုကန့် MNDAA ရဲ့လက်ချက်ဖြစ်နိုင်တယ်လို့ဆိုပါတယ်တချိန်တည်းမှာပဲ NCA ကိုလက်မှတ်ရေးထိုးထားပြီးပထမအကြိမ်21ပင်လုံညီလာခံကိုတက်ရောက်ခဲ့တဲ့ ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကလည်းသူတို့ရဲ့ဗဟိုကော်မတီဝင်ကိုမင်းသေးကိုမတရားအသိဆက်သွယ်မှုပုံမှန်ဆက်ခွန်တိအရာဖမ်းဆီးအရေးယူထားတဲ့ကိစ္စကိုကန့်ကွက်ထားပါတယ်ဒီကိစ္စကိုပြေလည်အောင်မဖြေရှင်းနိုင်ဘူးဆိုရင်ငញ្ញိုင်းဖြစ်စဉ်ကိုထိခိုက်နိုင်တယ်လို့ ABSDF ဒီဥက္ကဋ္ဌကိုမျိုးဝင်းကမနေ့ကရန်ကုန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
။ဒီဖြစ်စဉ်ကတော့ကျွန်တော်တို့ဒီဆောင်ရည်ညီချမ်းရေးဖြစ်စဉ်တော့ထိခိုက်တာပဲ။ရုပ်ချင်းမှုပေါ့။ ACA လက်မှတ်ရေးထိုးထားတဲ့ဖွဲ့စည်းချက်ကဖမ်းတဲ့ဆိုရင်မရေးထိုးတဲ့ဖွဲ့စည်းချက်ဆိုရင်ပို့ပြီးတော့ဆိုရင် ACA ထိုးသောပြည်သူ့ဌာနပါတီပဲလို့ညီချမ်းရေးလုံခြုံရေးပေါ်မှာတော့ပြည်သူ့ဝက်ဖြစ်ဖြစ်ဒီတိုင်းစားနဲ့တက်ကပ်ဖို့ရှိမှဖြစ်ဝေကုန်ပေးချင်တာရှိမှာပဲ။
2016ခုနှစ်စက်တင်ဘာလကကျင်းပခဲ့တဲ့ပထမအကြိမ်21ပင်လုံညီလာခံကိုတက်ရောက်ခဲ့ပေမဲ့လည်း NCA အပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးမထားတဲ့ UNFC ညီညွတ်သောတိုင်းရင်းသားများဖက်ဒရယ်ကောင်စီရဲ့ဒုဥက္ကဋ္ဌနိုင်ဟန်တာကတော့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဟာဗမာအပါအဝင်တိုင်းရင်းသားအလုံးဒန်းတူအခွင့်အရေးရရှိတဲ့အပေါ်မှာအဓိကမူတည်တယ်လို့ဆိုပါတယ်ဒီလိုမဟုတ်ပဲစစ်အင်အားကိုပဲအားကိုနေရင်ပြည်ထောင်စုတောင်ပြိုကွဲနိုင်တယ်လို့လွတ်လပ်ရေးနေ့အထိမ့်မဲ့ပြောကြားခဲ့တဲ့ဗီဒီယိုမှတ်တမ်းမှာအခုလိုပြောသွားပါရစေ
။ဗမာလူမျိုးကပဲ run မိုးရမယ်၊ခြေလှယ်ရမယ်၊ဥဆောင်ရမယ်ဟိုအဲ့ဒီပုံစံမျိုးနဲ့နော်။ဒီစုံထမြန်မာနိုင်ငံကိုတီဆောက်မယ်၊ပြန်တဲ့လူမျိုးတွေကဗမာနိုင်ငံမှာမှီခိုကပ်ပြီးတော့နေနေရမယ်ဆိုတဲ့ပုံစံမျိုးစိတ်ထားမျိုးကိုကြည့်သုံးနေရင်ကျွန်တော်နိုင်ငံဘလို့မအေးချမ်းကနေ့ဖြစ်ရှိနေတဲ့အနေအထားကတော့အဲ့ဒါလိုစစ်ပွဲနည်းနဲ့အကြမ်းဖက်ပြီးတော့မှဖြစ်ရှင်းနေလို့ကနေ့တိုင်းရင်းသားတွေလည်းအမျိုးမျိုးဒုက္ခဖြစ်တယ်ဗမာလူမျိုးတွေလည်းအမျိုးမျိုးဒုက္ခရောက်တယ်တို့နိုင်ငံကလည်းတော်တော်လေးမွေးရင်မွေးရင်နဲ့လူမျိုးချင်းကြားမှာလည်းဟိုလာအမုန်းတရားတွေကလည်းတော်တော်လေးပွားများလာတယ်စစ်ကြီးကလည်းကြီးမားလာနေတယ
်ဘယ်လိုပဲဖြစ်ဖြစ်သတ်မှတ်ထားတဲ့ February လအတွင်းဒုတိယအကြိမ်ပြည်ထောင်စုငြိမ်းချမ်းရေး21ပင်လုံညီလာခံကြီးကိုသက်ဆိုင်တဲ့အဖွဲ့အလုံးပါဝင်ပြီးကျင်းပနိုင်ဖို့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကတော့စ조사ပြင်ဆင်နေပါတယ်ရှင်